အင်ဒိုနီးရှားနိုင်ငံမှာအစိုးရပိုင်းရေနံနဲ့သဘာဝဓာတ်ငွေ့ကုမ္ပဏီရဲ့လောင်စာဆီတိုလောင်ကန်ပေါက်ကွဲမိလောင်ခဲ့တဲ့အတွက်18ဦးသေဆုံးပြီးဒါဇင်နဲ့ချီပျောက်ဆုံးနေသူတွေကိုကယ်ဆယ်ရေးသမားတွေကစနေနေ့မှာဆက်လက်ရှာဖွေနေပါတယ်။တောက်ကြနေကပေါက်ကွဲမိလောင်ခဲ့တာဖြစ်ပြီးကနဦးစုံစမ်းစစ်ဆေးမှုတွေအရမိုးတဲထန်စွာရွာသွန်းနေစဉ်ပိုက်လိုင်းပေါက်ပြီးလောင်စာဆီတွေယိုဖိတ်ခဲ့ပြီးနောက်လျှက်စီးလက်မိုးချိုးပြရာကနေမိလောင်ပေါက်ကွဲခဲ့တာဖြစ်နိုင်တယ်လို့ဂျာဘာအနောက်ဖက်ဒေသမန်နေဂျာကပြောဆိုပါတယ်ကယ်ဆယ်ရေးသမားတွေကပျောက်ဆုံးနေသူ16ယောက်ကိုကယ်ဆယ်ရှာဖွေနေပြီးဒဏ်ရာရသူ42ဦးကိုလည်းဆင်းရုံတင်ကူတာပေးထားပါတယ်မြို့တော်ဂျကာတာရဲ့မြောက်ပိုင်းတာနာမေရာအရမရှိတဲ့အင်ဒိုနီးရှားအစိုးရပိုင်းပါတမီနာရေနံကုမ္ပဏီရဲ့စီလောင်ခံပောက်ကွဲကြတာဖြစ်ပါတယ်ဒီနေရာကနေအင်ဒိုနီးရှားရဲ့လောင်စာ25ရာခိုင်နှုန်းကိုဖြန့်ဖြူးပေးနေတာလည်းဖြစ်ပါတယ်အင်ဒိုနီးရှားမှာရှိအနီးအနားမှာရှိသူတွေပြောဆိုကြအရညဘက်ဓာတ်စီနတ်နေအပြင်းထန်ရခဲ့ပြီးလူတချို့အော်အံခဲ့ပါတယ်အဲ့ဒီနောက်လျှက်စီးလက်မိုးချိုးပြစ်ပြီးတဲ့နောက်ပောက်ကွဲမှုတွေဖြစ်ခဲ့တာလို့ပြောဆိုခဲ့ပါတယ်